မြမနိုင်ငံရဲ့အချင်းတောင်နေနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာအခြေအနေတွေဘယ်လိုပြောင်းလဲလာနိုင်လဲဆိုတာကိုဆက်ပြီးကြည့်ကြအောင်ပါမြမနိုင်ငံကိုပထမဆုံးအကြိမ်ဖြစ်တဲ့ငါးရက်ကြာခီးရောက်ရှိနေတဲ့ ICRC အပြည်ပြည်ဆိုင်ရာချက်ချင်းဒီကော်မတီဥက္ကဋ္ဌကမြမပြည်ဆိုင်ရာ ICRC ကိုယ်စားလှယ်အဖွဲ့အနေနဲ့လာမယ့်သတင်းပတ်ထဲမှာအချင်းတောင်နေတွေကိုတွားရောက်ပြီးတော့အချင်းသားတွေရဲ့အခြေအနေကိုလေ့လာခွင့်ပြန်ပြီးရတော့မယ်လို့ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင် ICRC ရဲ့လုပ်ငန်းတွေပေါ်မူတည်ပြီးတော့ရမငွေတိုးမြှင့်ချထားပေးမှဖြစ်တဲ့အကြောင်းလဲ ICRC ဥက္ကဋ္ဌ Peter Morrow ကဒီနေ့ကျင်းပတဲ့သတင်းတောက်များနဲ့တွေ့ဆုံပွဲမှာပြောလိုက်တာပါဒါကတော့ရန်ကုန် VOA ရုံးကနေဒေါက်ခင်စိုးဝင်းကပြောပြပေးမှာပါရှင
် ICRC ဥက္ကဋ္ဌ Peter Morrow က ICRC ရဲ့တမိုင်းမှာဥက္ကဋ္ဌတယောက်အနေနဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်လာတဲ့ခီးစဉ်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်ဒီသတင်းပတ်အတွင်းလာရောက်ခဲ့တဲ့သူ့ရဲ့ခီးစဉ်ကICRC နဲ့မြန်မာနိုင်ငံကြားတကယ့်ကိုပြန်လည်ဆန်းသစ်တဲ့လုပ်ငန်းစဉ်အစပြုလိုက်တာပါပဲလို့လည်းဆိုပါရစေ။အရေးပါတဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေရဲ့ကူညီဆောင်မမှုနဲ့မြန်မာနိုင်ငံရဲ့ဖြစ်ထွန်းတိုးတက်မှုတွေကိုလက်တွေ့ကျကျလေ့လာခွင့်ရခဲ့တယ်လို့ဆိုပါရစေ။ ICRC ဟာနိုင်ငံတကာအသိုင်းအဝိုင်းကတာဝန်ပေးအပ်ထားတဲ့အဖွဲ့အစည်းဖြစ်တာနဲ့အညီနိုင်ငံတကာလူရှင်တွေရဲ့ထည့်ဝင်ငွေတွေနဲ့လုပ်ငန်းတွေအကောင့်ထဲပို့နေရတာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံအတွက် ICRC ရဲ့ခွဲဝေချထားပေးတဲ့ရန်ပုံငွေအခြေအနေနဲ့ပတ်သက်လို့လည်းအခုလိုရှင်းပြပါတယ်
။ One of the encouragements I can offer is that in the budget
အားရစရာကောင်းတဲ့အချက်ကတော့မြန်မာနိုင်ငံအတွက်2012ခုနှစ်မှာရန်ပုံငွေဒေါ်လာ5သန်းချပေးရကနေဒီနှစ်2013ခုနှစ်မှာဒေါ်လာ9သန်းအထိတိုးမြှင့်ပေးလိုက်တာပါပဲ။ဒါကလည်းတသက်မထဲကန့်သက်ထားတော့မဟုတ်ပါဘူး NCRC ရဲ့မူအရအခြေအနေတိုးတက်မှုရှိရင်ရှိသလိုအချိန်ကာလသတ်မှတ်မထားပဲလိုအပ်သလိုတိုးပေးသွားမှာဖြစ်ပါတယ
် ICRC ရဲ့တာဝန်ဝတ္တရားတွေကလက်နက်ကိုင်ပြည်ပကအခြေအနေနဲ့တခြားအကြမ်းဖက်မှုအခြေအနေတွေမှာလူလူချင်းစာနာမှုလုပ်ငန်းတွေနဲ့အကူအညီပေးနေရတာဖြစ်ပါတယ်ဒါကြောင့်စစ်မဲ့ဖြစ်ပွားနေတဲ့ကချင်ဒေသကိုတွားရောက်ခင်းနဲ့ပတ်သက်လို့လဲမြန်မာအစိုးရနဲ့ဆွေးနွေးဖြစ်ခဲ့တယ်လို့အခုလိုပြောသွားပါတယ
် government
to the officials was access to Kachin. ကျွန်တော်အစိုးရတာဝန်ရှိသူတွေနဲ့တွေ့ခဲ့တော့ကကချင်ပြည်နယ်နဲ့မြန်မာနိုင်ငံအရှေ့ပိုင်းနယ်စပ်ဒေသတွေကိုတွားခွင့်ပြုဖို့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။ကချင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပကဟာ ICRC ရဲ့လုပ်ငန်းတာဝန်နဲ့တိုက်ရိုက်ဆက်ဆက်နေတာကြောင့်ဒီကိစ္စကိုအလေးနက်ထားပြီးဆွေးနွေးခဲ့တာပါ။မြန်မာအစိုးရဘက်ကလည်းအပြုသဘောဆောင်တဲ့အနေအထားနဲ့ချဉ်းကပ်တာတွေ့ရပါတယ်။
အောက်ခြေမှာလက်တွေလှုပ်ရှားနေရတဲ့ ICRC ရဲ့ဝန်ထမ်းတွေရဲ့အခက်အခဲတွေနဲ့ပတ်သက်လို့လေနေပြည်တော်ကအစိုးရခေါင်းဆောင်ပိုင်းနဲ့တွေ့တုန်းကသူပြောပြခဲ့တယ်လို့ပြောပါတယ
် Fully aware that the day-to-day hard nuts work will have to be done by the delegates
ICRC ဝန်ထမ်းတွေနဲ့ဒေသခံတာဝန်ရှိသူတွေအကြားနေ့စဉ်ရင်ဆိုင်နေရတဲ့အခက်အခဲတွေကိုကျွန်တော်လုံးဝကိုသတိထားမိပါတယ်NCRC ဥက္ကဋ္ဌတယောက်အနေနဲ့ပြဿနာတွေအားလုံးတစ်ချက်ထဲနဲ့ပြည်လည်သွားအောင်မလုပ်ပေးနိုင်တာကတော့အမှန်တကယ်ပါပဲ။ဒါပေမဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်နားလည်မှုရှိအောင်နေပြည်တော်ကတာဝန်ရှိသူတွေနဲ့တွေ့ဆုံတော့မှကျွန်တော်တို့ဆွေးနွေးနိုင်ခဲ့ပါတယ
်။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ပြဿနာတချို့နဲ့ပတ်သက်လို့လည်း ICRC ဥက္ကဋ္ဌ Peter Morrow ကအခုလိုသုံးသပ်ပါတယ
်။ Myanmar is very specific. You have at the present moment the political transition.
မြန်မာနိုင်ငံကတကယ့်ကိုထူးခြားတယ်လို့ပဲဆိုရမှာပါအခုလောလောဆယ်နိုင်ငံရေးအသွင်ကူးပြောင်းနေတဲ့ကာလမှာကချင်ဒေသကပြည်ပခတွေရခိုင်ပြည်နယ်ကဒုက္ခတွေအရေးတွေစတဲ့မတီးမငြိမ်အခြေအနေတွေကရှိနေတာပါဒါပေမဲ့တခြားနိုင်ငံတွေမှာလည်းဒီလိုပြဿနာတွေအကျက်တဲတွေရှိကြပါတယ်တပုံစံနဲ့တော့မဖြစ်နိုင်ဘူးပေါ့ဗျာတူတာကတော့ ICRC ဝန်ထမ်းတွေကွင်းဆင်းတဲ့အခါတွေ့ကြုံရတဲ့လုံခြုံရေးအခက်အခဲတွေချင်းချောက်ခံရတဲ့အန္တရာယ်တွေကတော့ဘုံပြဿနာတွေလို့ပဲပြောရမှာပါ
ICRC ရဲ့အရေးကြီးတဲ့လုပ်ငန်းတွေကတခုဖြစ်တယ်။အကျဉ်းတောင်တွေကိုတွားရောက်လေ့လာခွင့်နဲ့ပတ်သက်လို့တော့မြန်မာအစိုးရက9နှစ်အတွင်းအထမဆုံးအကြိမ်ခွင့်ပြုလိုက်ပြီးလာမယ့်သတင်းပတ်အတွင်းမှာအကျဉ်းတောင်တွေကိုတွားရောက်လေ့လာတော့မှာဖြစ်တယ်လို့ ICRC ဥက္ကဋ္ဌကပြောပါတယ်။ဒါပေမဲ့အကျဉ်းတောင်တွေကိုရှောင်တခင်တွားရောက်တာမျိုးမဟုတ်ဘဲကြိုတင်ကြောင်းကြားပြီးမှတွားရောက်ရတာမျိုးဖြစ်တဲ့အတွက်အကျဉ်းသားတွေတကယ်ရင်ဆိုင်နေရတဲ့အကျက်တဲတွေကိုသိနိုင်ပါမလားဆိုတာနဲ့ပတ်သက်လို့တော့ ICRC ရုံးခွဲတာဝန်ခံGeorge Beckley Sanu ကအခုလိုပြောပါတယ
် And it's not Myanmar it's again we visited half a million more than half a million prisoners so it's statistically
ဒါမြန်မာနိုင်ငံမှာပဲတွေ့ရတာမဟုတ်ပါဘူး ICRC ကကမ္ဘာတဝန်းမှာရှိတဲ့အချင်းထောင်ပေါင်း5သိန်းလောက်ကိုလေ့လာနေရတာပါအချင်းထောင်တွေထဲမှာဒီလိုပဲတန်တရာလည်နေစေပါ ICRC ဆိုတဲ့ယထာကြီးစိုက်လာလိုက်ထွက်သွားလိုက်နဲ့အခေါက်ခေါက်အခါခါပြန်လာမှာပါပဲဒီတော့အချင်းထောင်တွေကအဖြစ်မှန်ဇက်လန်းတွေဟာတစ်ချိန်မဟုတ်တစ်ချိန်တိလာမှာပါပဲဗျာ
ICRC ဥက္ကဋ္ဌပီတာမာဝါနဲ့အဖွဲ့ဟာမြန်မာနိုင်ငံကို9ရက်ကြာခီးရောက်ရှိနေပြီးရခိုင်ပြည်နယ်စစ်တွေမြို့ကိုသွားရောက်ပြီးတော့တောက်ကြနေမှာရန်ကုန်မြို့ကနေပြန်လည်ထွက်ခွာဖို့ရှိပါတယ်ရှင်